တောင်သူလယ်သမားတွေရဲ့လူနေမှုဘဝတိုးတက်လာစေဖို့လက်မှုလယ်ယာကနေဆက်မှုလယ်ယာပြောင်းတဲ့အခါလယ်ကွင်းတွေရဲ့အနေအထားကဘယ်လောက်ရေးပါပါသလဲ။ဆံအများပြားတင်ဖို့ရောင်းချနိုင်တဲ့နိုင်ငံတွေကအိန္ဒိယ၊ဗီယက်နမ်မှာလယ်ကွင်းတွေရဲ့အနေအထားကစားပြီးလယ်သမားတွေရဲ့အတွေ့အမြင်တွေကိုပါပြောင်းလဲဖြစ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆံလုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကပြောပြပေးမှာပါ။
ကျွန်တော်လည်လာဦးတယ်ခင်ဗျာ small farmer large fee model ဆိုပြီးတော့သူအစီအစဉ်လေးတွေလုပ်တယ်အဲ့ဒါကတော့ဗီယက်နမ်ရဲ့ဒီ site ပြည်ရေးနဲ့ကြီးလက်ဖွံ့ဖြိုးရေးပုံဝင်ကြီးဌာနကနေပြီးတော့သူတို့ကဘာတွေလုပ်လဲဆိုတော့ရွာတွေမှာသူတို့က commune လေးတွေရှိတယ်ကြီးရွာဖွဲ့စည်းပေါ့တောင်သူလယ်သမားဖွဲ့စည်းလေးတွေပေါ့နော်အဲအဲ့ခါကျတော့သူတို့ကဘာလုပ်လိုက်လဲဆိုတော့အဲ့ area တွေမှာဥပမာ hectare 1000 2000 လောက်ဧကာဖြစ်ဆိုကျွန်တော်တို့2000 2500 လောက်အဲအဲ့လိုမျိုးတွေကိုသူလယ်သမားတွေကိုစီယုံပြီးတော့လယ်သမားတွေအတွက်ကိုမြေတွေကိုအကုန်ပြုပြင်ပေးတာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကအဲ့ရညွှန်ကြားမှုတစ်ချုပ်တောင်ကိုကျွန်တော်မေးတယ်ပေါ့နော်ခင်ဗျားတို့ဒီလိုလုံးတိုက်တဲ့အခါကျတော့သူတို့ရဲ့လယ်ပိုင်ဆိုင်မှုကလည်းအဲ့လိုပဲဧကာလေးတွေနည်းနည်းလေးဖြစ်တဲ့အခါကျတော့ပြဿနာမတက်ဘူးလားလို့ပြောလိုက်တော့တက်တာပေါ့တဲ့တော်တော်ကိုလှုပ်ယူရတယ်တဲ့တစ်ခါလေးညှိရတော့တော်တော်ခက်တယ်ပေါ့နော်ဒါပေမဲ့သူတို့စနစ်တကျသူတို့ထိန်းချောင်းပြီးတော့ဒီဖွဲ့ရူသူတို့ collective farming တော်မျိုးလုံးလိုက်တဲ့အခါထောင်ထဲချီတဲ့လေဧကာကြီးကဟိုလုပ်ငန်းရှင်တွေအတွက်လည်းတစ်ဖက်တစ်လမ်းမျက်စိကျစရာတွေဖြစ်လာတယ
်။လေမြေဧကနည်းနည်းပဲပိုင်ဆိုင်တဲ့လေသမားတွေစုပေါင်းပြီးစုပေါင်းလေယာအဖြစ်နဲ့လောက်ကင်ကြတဲ့အခါမှာလေကွင်းဟာကြီးမားတဲ့လေကွင်းဖြစ်သွားပြီးအကျိုးကျေးဇူးကိုခံစားကြရတာပါ။ဗီယက်နမ်လေယာတွေစုပေါင်းလေယာဖြစ်ရောက်သွားတဲ့အခါသူတို့ရဲ့တူးတက်မှုအတွက်အရင်အနှီးမြုပ်နှံမဲ့လုပ်ငန်းရှင်တွေဘက်ကဘလို့မျက်စိကျစရာတွေဖြစ်လာတာပါလဲ
သူတို့အုပ်စုလိုက်ဖြစ်တဲ့အတွက်ကြောင့်မလို့ဥမာလေယာဉ်သုံးကရိယာဝန်ဆောင်မှုပေးတဲ့ထွန်ဆက်ကုမ္ပဏီတွေမြေပြင်တဲ့ကိစ္စတွေအကုန်လုံးဒါအုပ်စုလိုက်သူတို့ contract သဘောမျိုးလုပ်လို့ရသွားတယ်နောက်ကောက်ဆိုင်ချိန်ကြလို့ရှိရင်လည်းဒါကောက်ဆိုင်တဲ့ set တွေနဲ့စိုက်မယ်မစိုက်ရင်လည်းကျဲခင်းပေါ့နော်ပြီးလို့ရှိရင်မြေဩဇာကုမ္ပဏီတွေကလည်းသူတို့နဲ့စာချုပ်ချုပ်တယ်ဘာနေဒီလဲဒီလိုအုပ်စုလိုက်ဖြစ်တဲ့အတွက်ကြောင့်ငွေကြေးပိုင်းမှာစသူတို့ရဲ့ခိုင်မာမှုတွေရှိလာတဲ့အခါကျတော့ချီးကျင်လာတယ်နောက်ပြီးရိတ်တဲ့သိမ်းတဲ့အချိန်ဆိုလည်းဒါကုန်ပိုင်းကုမ္ပဏီတွေကသူတို့နဲ့ကြိုတင်ပြီးစာချုပ်ချုပ်ပြီးတော့သူ့အချိန်နဲ့တပြေးညီချုပ်ပြီးတော့ဒီဝန်ဆောင်မှုတွေပေးတယ်ထွက်လာတဲ့ဒီစဘာကိုသူတို့ဒီပိုင်ဆိုင်မှုဝလိုက်ပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်အရာမနဲ့ဧကပိုင်တဲ့သူ့အချိုးကဘလောက်ရာခိုင်နှုန်းဧကများတဲ့လောကဘလို့အဲအဲ့မှာသူတို့ကစီမံခန့်ခွဲတဲ့အဖွဲ့ကနေပြီးတော့ the whole process ကိုသူကစီမံခန့်ခွဲသွားတယ်အဲ့ဒါကိုဒီဌာနကနေပြီးတော့သူထိန်းချောင်းပြီးတော့ငွေကြေးကိုဘလို့စီမံခန့်ခွဲရလဲအကုန်လုံးသူတို့သင်တန်းနေပြီးတော့လုပ်ပြီးတာပေါ့အဲနောက်တစ်ခုကဒါတွေအတွက်ဆုံးရှုံးမှုမရှိအောင်လဲတပက်က insurance program နေနဲ့သူတို့ကထိန်းထားတယ်ပေါ့အဲအဲ့ဒါမျိုးလေးတွေလုပ်ပြီးတော့ထွက်လာတဲ့စကားဒီလေ export company တွေကတခါတည်းသူတို့နဲ့စာချုပ်ချုပ်ပြီးတော့ဈေးနှုန်းအစားအမှတ်ခံချက်ပြီးရှိလာတဲ့ခါကျတော့ဒီ contract စနစ်ပြည့်ဖြစ်လာတာပေါ့နော်ဒါမျိုးလေးတွေကကျွန်တော်စီမှာလည်းမဖြစ်နိုင်ကြမရှိဘူးလို့ကျွန်တော်မြင်တာပေါ့
မြန်မာနိုင်ငံမှာတချို့ data တွေဆိုရင် set တွေကိုအသုံးပြုလာတာရှိပေမဲ့အားလုံးကိုခြုံကျင်တော့လက်မှုလေးရအဆင့်မှာပဲရှိနေသေးတာပါဒီလိုလက်မှုလေးရအခြေအနေကနေတိုးတက်လာရင်မှလေကွင်းတွေရဲ့အနေအထားကိုပြောင်းပြစ်ဖို့လိုနေတာမို့လက်ရှိအစိုးရကအခုခါမှာမီယိုဖလာလောက်ကွက်ငယ်လဲမြေတွေကိုဆက်မှုလေးရစနစ်တကျဖော်ထုတ်ဖို့အတွက်ရေရိုရေရှည်စီမံကိန်းတွေချပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ်လက်ရှိမှာလဲရမြေတွေဟာစိုက်ပျိုးဖို့ရေဝင်ရေထွက်မကောင်းတာကစပြီးဆန်စပါးတည်ယူပို့ဆောင်ရေးအတွက်ပါလမ်းကောင်းကောင်းမရှိတာလိုမျိုးပြုပြင်စရာတွေကအများကြီးရှိနေသေးတာပ
ါ။ပိုင်ဆိုင်မှုတွေကိုတချို့ကမဲ့ပြီးတော့အဲ့ဒါလေးကိုထိန်းသိမ်းပြီးတော့မပြုပြင်မပြောင်းလဲခြင်းတဲ့အခါကျတော့အဲတချို့တွေကတော်တော်ခက်ခဲခက်ခဲရှိနေသေးတာကိုတွေ့ရတယ်။ဒါပေမဲ့အဲ့လိုနှိမ့်နိုင်ပြီးတော့အကွက်စနစ်ကြီးပေါ်လိုက်တဲ့အခါကျတော့မိမိလယ်ကွက်ကိုမိမိအချိန်နဲ့ရင်းညီဝင်လို့ထွက်လို့ရတယ်။စက်တင်လဲဝင်လို့ထွက်လို့ရတယ်။အဲ့တဘောမျိုးအဲ့ဗီယက်နမ်မှာဆိုလဲတာသူတို့အနေနဲ့တတလုံးမရဘူးတဲ့ပတ်စံတွေကိုရလာကြတယ်။ဆိုတော့သူတို့အများကြီးအလုံးလုံးလို့ရသွားတယ်ပေါ့နော်။ကျွန်တော်ဆိုအဲ့မှာကြည့်ခဲ့တဲ့လယ်ကွက်တွေဆိုရင်ငကူတော့သူတေးသေးလေးတွေအကွက်ကလေး။နောက်ပိုင်းကျတော့တခါလေဟက်တာကွက်ကြီးတွေများတခါလေအဲ့မှာကွန်ပိုင်းတစ်စီးမောင်းနေပြပြလေးကိုမြင်ရတော့တယ်ဖြေနေဒီကိုသူတို့ကွက်တွေကကြီးကုန်လာ။အဲ့တော့ဘာပဲဖြစ်ဖြစ်အလေးလွင့်နေနေသွားတယ်။စက်တွေစွမ်းဆောင်ရည်တွေပူကောင်းလာတဲ့အချိန်တွေပြီးတော့ကျုံလာတယ်။လုပ်ငန်းတွေတွင်ကျလာတယ်ဒီအာတာချက်တွေကဗီယက်နမ်နိုင်ငံကအခါမှာသူတို့စံတန်းကြီးမောင်း9တန်းလောက်ပို့နိုင်တယ်ဆိုတာကကျုံမတန်ရကိုမရှိဘူးပေါ့နော်။ဒါမျိုးကိုကျွန်တော်တို့အနေနဲ့လည်းဖြစ်စေချင်ပါတယ်ခင်ဗျာ။
လေကွက်တွေကိုအစနစ်တကျနဲ့အကွက်ဖော်ပြီးတော့စိုက်ဖို့လို့အတွက်အစိုးရကနေပြီးတော့တာဝန်ခံပြီးတော့လုပ်ပေးရမှာပေါ့နော်
ဟုတ်တယ်ဟုတ်တယ်ဟိုမှာတော့အစိုးရကလုပ်ပေးတယ်အဲ့နေရာမှာတော့ခုနကပြောတဲ့ ကဘာ ban တို့ ADB တို့ ရဲ့ အကူအညီ တွေ လည်း သူတို့ ရယူမှာ ပေါ့ နော် now သူတို့ မှာ international funding တွေ international အကူအညီ တွေ ကကျွန်တော် တို့ မြန်မာ နိုင်ငံ ပြီးခဲ့တဲ့ အစိုးရ လက် ထက်လောက် တွေ ရဲ့ သူတို့ မှာ ဒါ တော်တော် လေး အခွင့်အရေး တွေ ရခဲ့တာ ပေါ့ နော် ဒါကြောင့် မို့လို့ လည်း သူတို့ ရဲ့ အရန် တိုးတက်သွားတာ ပေါ့
လေယာ မြေကို အခွက်ချ စိုက်ပျိုးပြီး အထွက် တိုးလာတဲ့ အချိန်မှာ ရလာတဲ့ စဘာ တွေ မပျက်စီးစေဖို့ အချောက်ခံဆက်တွေကို သုံးတာ ဟာ အကောင်းဆုံး နည်း ဖြစ် ပါတယ် ဆန်ဆက်တွေ မှာ အချောက်ခံဆက်တွေ သုံးပြီး စဘာ တွေ မပျက်စီး အောင် အချိန်မီ လုပ်ပေး နိုင်တယ်လို့ လေသမားတွေကလည်း တနိုင်တစ်ပိုင် အချောက်ခံဆက်တွေ သုံးပြီး ကို့ထွက်ကုန် မပျက်စီး အောင် ကာကွယ် နိုင်ပါတယ် ဒီနေရာမှာ အရင်းကြီးက စကား ပြောတတ် ပေမဲ့ စူပေါင်း လေယာ စနစ်နဲ့ လုပ်တဲ့ အခါ လေသမား တ ဦး ချင်းစီ အတွက် ငွေရင်း သိပ် ဆိုက် ဆရာ မလို့ ပဲ အလုပ် ဖြစ် နိုင်ပါတယ် လို့ ဆို ပါတယ်
เออธรรมดาดิด้วยสุยเนาะเราก็บาลุลุยาเลยสอเมื่อเราก็ดีสอบปีนี่ได้6ขั้นเสร็จดีตันโมใต้ไม่เหมือนมาบ่าวเองไอ้เนี่ยมาเราก็จี้ว่าไล่บ่โอเนอร์ชิปบ่มันเลยธรรมดาเสียยอกสุปองยินนี่ม่วงน่ะมะล่ะ15ยอกยินนี่ม่วงน่ะมะล่ะไอ้ไอ้ขาจ้ะรอบาไม่เปียวๆเตี่ยวกูวินโดวินกูบามาไม่ผิดดอกเนี่ยอารมณ์ตบอตุนีเจ้นเนี่ยเดียวบลูซีมันคันกวยมะเลยสุดแล้วเกษาไปเนเน่หนีไหนหมดรู้บาเลย ဒါမျိုးလေးတွေစုပေါင်းလုပ်လိုက်ရင်တယောက်မှယင်းနှိမ့်နှံကိုဘယ်လောက်မှမလိုပါဘူး။ဒါတွေကလုံးနိုင်ပါတယ်။နောက်တစ်ခုကဘုက္ခာမှာဖြစ်နိုင်ကြရာချူသောဒီမရှင်ရဲ့အဖွဲ့အစည်းတွေကနေငွေကြီးထောက်ပံ့ပေးတာတို့ဒါတွေကအခွင့်အလမ်းတွေရှိလာပါပြီ။နောက်တစ်ခုကကျွန်တော်တို့ SME နဲ့ပတ်သက်တဲ့ဒီလေသမားတွေအနေနဲ့ဖြစ်နိုင်ကြရာသူတို့အနေနဲ့ဒီလုံငန်းကိုဘယ်လိုအကောင်အထည်ပုံမလဲဒီငွေကြီးကဘယ်လောက်ကာလအတွင်းမှာပြန်ရောက်ဒါလေးတွေကဟိုပန်းနေဆိုလဲဒါပံ့ပိုးပေးလို့ရနိုင်တဲ့အခြေအနေတွေရှိလာပါပြီ။ အဲ့တော့သူတို့အနေနဲ့တိကျကပါလဲဆိုတော့လုတ်ချင်စိတ်ပဲရှိပါတယ်ကျွန်တော်တို့ဘက်ကနီးပညာပိုင်းနေရောဘလို့အကျိုးရှိအောင်လုပ်မယ်ဆိုတာတက်ကိတ်လိုက်ကိုကျွန်တော်တို့ပြင်ပြပြီးလို့ရတယ်သင်ပြီးလို့ရတယ်စောင့်ပြီးလို့ရတယ်ပေါ့နော်ဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပံတဲ့နီးပညာကဏ္ဍကိုဒီမှာပဲရန်နာလေးပြပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်